ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲအရှိန်လျော့ကျလာပြီးတော့မူဆယ်နဲ့ကွက်ခိုင်မြို့မှာအခြေအနေဟာပြန်လည်တည်ငြိမ်စပြုလာနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ကမူဆယ်ကနေတရုတ်နိုင်ငံကိုတင်းရှောင်သွားသူတွေတချို့ပြန်လာနေပြီဆိုပေမဲ့လည်းမူဆယ်မြို့ကိုလာရောက်ခိုးလုံနေသူတွေကတော့နေရမပြတ်နိုင်သေးပါဘူး။မူဆယ်နဲ့ကွက်ခိုင်မြို့ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တင်းကုန်တွေနေကစတင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကတိုက်ခိုက်မှုတွေဟာအင်ကာနေ့ညနေပိုင်းမှာတော့တိုက်ပွဲအရှိန်ရောကျလာတယ်လို့ဒီကနေ့မှာတော့မူဆယ်နဲ့ကွက်ခိုင်မြို့တွင်အခြေအနေဟာပြန်လည်တည်ငြိမ်စပြုလာပြီဖြစ်ပါတယ်ဒီကနေ့ကွက်ခိုင်မြို့ကအခြေအနေကိုမြို့ကန်တဦးကအခုလိုပြောပါတယ
်ဒီနေ့အခြေအနေကကောင်းပါတယ်ဗျဟိုမှာဈေးတွေဖွင့်ပြီးသွားလာလှုပ်ရှားနေကြပါတယ်ဗျဖွင့်တဲ့လူလည်းဖွင့်ရပိတ်တဲ့လူလည်းပိတ်ကြတယ်ဗျအချိန်တော့မတည်သေးဘူးပေါ့ဗျာတိုးပြန်နေဘာမှမဖြစ်တော့ဒီအချိန်လာကြတဲ့လူတွေလည်းရှိတယ်ထူးထူးတော့တော်တော်ပြန်လာကြပါလေ။ဘာမှမဖြစ်ကြဘူးဆိုတော့ပြန်လာကြတယ်။ဆိုင်ကလေးကားလေးပုံမှန်နည်းနည်းသွားလာနေကြပြီပေါ့ဗျာ။အရင်လိုတော့အစီအကြီးတော့မဟုတ်ဘူးပေါ့
။ဒေတာကန်သတင်းတောက်တူဖြစ်တဲ့ဦးမောင်ကဒီကနေ့မနေ့2နာရီလောက်မှာပြစ်ခတ်တန်ကြားရာတွေရှိပေမဲ့မိုးလင်းပိုင်းကစပြီးမူဆယ်မြို့အခြေအနေဟာတင်းကျင်းလာပြီဖြစ်ကြောင်းပြောပါတယ
်။မနေ့ကျွန်တော်တို့2နာရီနဲ့2နာရီကျော်ကျော်မနေ့2နာရီကျော်ကျော်လောက်မှာအဲ့ပြစ်ခတ်တဲ့အတန်တွေကိုကြားရတယ်ကျွန်တော်ဆက်နှစ်ချက်ဆက်သုံးချက်လောက်ကြားရတယ်ဆက်ချက်ကျော်ပေါ့အဲ့လောက်ကြားရတယ်တရုတ်ဘက်ချမ်းလို့ယူဆရတယ်နောက်တခြားတော့ဒီမြို့ထဲမှာတော့မြန်မာနိုင်ငံဒီမူဆယ်မြို့တွင်းထဲမှာတော့ AC ပါပဲဆိုတာတည်တည်ငြိမ်ငြိမ်ပဲဒီနေ့ပုံမှန်အတိုင်းပြန်ဖြစ်သွားပြီဟိုးအရင်တော့ပုံမှန်အတိုင်းပြန်ဖြစ်သွားပြီ
ကျုပ်ပြည်ဘက်ကိုတင်းချောင်သွားသူတချို့ကတော့စိုးရိမ်ဓာရီရှိတာကြောင့်ပြန်မလာသေးပါဘူးဒီအပေါ်မှာတော့မူဆယ်ဒေသအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီဆိုင်ကအခုလိုတုံ့တက်ပါတယ်
ပြန်လာရသေးဘူးဆိုတော့ပြန်လာခဲ့ရင်တော့ကြမယ်တစ်ဖက်တော့မဟုတ်တစ်ဖက်ကနေပြတော့မှအထိနာလိုက်လို့အရန်ကရောလို့မှဆိုရင်လည်းသူတို့ပြန်လာရတာပ
ါလုံလောဆယ်မှာမူဆယ်မြို့ပေါ်ကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခတွေ3000လောက်ရှိနေပြီသူတို့တွေဟာနေရမပြောင်းနိုင်သေးပါဘူးမူဆယ်ခရိုင်အုပ်ချုပ်ရေးယုံကတော့မြို့နေပြည်သူတွေရဲ့လုံခြုံရေးအတွက်တက်မရော်ရဲနဲ့ပြည်သူစစ်တွေကတာဝန်ယူပူးပေါင်းဆောင်ရွက်နေကြောင်းနဲ့နေအိမ်ကိုစွန့်ခွာမသွားကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်အင်္ဂါနေ့ကတော့ကုတ်ခိုင်မူဆယ်လမ်းပိုင်းမှာတိုက်ပွဲဖြစ်ပွားတာကြောင့်ကုတ်ခိုင်မြို့ပေါ်မှာဈေးတွေကျောင်းတွေပိတ်ခဲ့ပါတယ်။ဒီကနေ့မှာတော့အခြေအနေဟာပုံမှန်ပြန်ဖြစ်လာပြီလို့ကုတ်ခိုင်မြို့ကန်တယောက်ကပြောပါတယ
်။ဒီနေ့တော့ဈေးလည်းပြပွင့်နေတောင်းတချို့တော့ပိတ်ထားတယ်ပေါ့နော်။ဒီနေ့ကကုတ်ခိုင်ဈေးနေဆိုတော့ပဝင်းကျင်အားရွာတွေလည်းများတော့အချင်းတော့ဈေးလာကြတယ်။မနေ့ကတော့တနက်တနေ့ကြားတယ်ဒီနေ့တော့ဟိုဘာမှကြီးစားချက်မရှိဘူး။မနေ့ညတော့9:55ပေါ့အဲ့လိုမှကြားတယ်ဟုတ်ကဲ့ပထမဆုံးတော့ဘုံပွဲတံပေါ့နော်ပြီးလို့ရှိရင်အသေးလေးတွေခဏလေးပါပဲ
လာရှိုးနဲ့ကုတ်ခိုင်ကြားမှာတော့ကားတွေပုံမှန်သွားလာမှုရှိနေကြောင်းလည်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်တာတွေပြင်းထန်နေချိန်မှာကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းမှာလည်းအင်္ဂါနေ့ကအစိုးရတပ်မတော်နဲ့ကချင်တပ်ဖွဲ့အကြားတိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။ဖားကန်ဒေသကအခြေအနေကိုတော့အဲ့ဒီဒေသမှာအခြေစိုက်တဲ့ KIA တရင်6ရဲ့တရင်မှုဒုဗိုလ်မှူးကြီးတန်ဆန်းကအခုလိုပြောပါတယ
်။ဖားကန်ဒေသဘက်မှာတော့ဒီနေ့ကျွန်တော်တို့အခွေဒီကလမ်းဘက်မှာနည်းနည်းထပ်လှုပ်ရှားတဲ့ဟာရှိတယ်။ဒါမှတိုက်ပွဲဖြစ်တဲ့ဟာတော့မရှိဘူး။ဒါပေမဲ့တမလို့ဘက်ကတော့လက်နေကြီး6ချက်ခုနှစ်ချက်လောက်တော့အထူးတယ်ခင်ဗျ။အဲဒီနေ့တော့တိုက်ပွဲမဖြစ်ဘူးခင်ဗျ။မနေ့ကပဲဖြစ်တယ်။ရှောင်းတခင်တွေ့ပြီးမှရင်ဆိုင်တိုက်ပွဲဖြစ်သွားတဲ့အပိုင်းပါ။အဲ45မိနစ်လောက်ပဲကြာပါတယ်ခင်ဗျ။သူရဲ့လှုပ်ရှားမှုကခါတိုင်းနဲ့နည်းနည်းထူးခြားပြီးမှအင်းအားဖြည့်တာတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီဘက်မှာလည်းရင်ဆိုင်တိုက်ပွဲတွေကတော့ဖြစ်ရှိပြီးမှတော့ဖြစ်လာဖို့အကြောင်းရှိပါတယ်ခင
်ဗျ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်ပလောင်ကိုကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကစီရေးရဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်သက်စစ်ပွဲဆင်နွှဲရတာဖြစ်ကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီစစ်ပွဲဟာအရသာပြည်သူတွေအကျိုးစီးပွားကိုမထိခိုက်အောင်တတိထားဆောင်ရွက်မှာဖြစ်တယ်လို့မြူသားပြန်တဲ့တင်းမြတ်ရေးကိုထိခိုက်စေဖို့ကိုလည်းမရည်ရွယ်ကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်